ကချင်ပြည်နယ်တနိုင်းမြို့နယ်မှာအစိုးရတပ်ရဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွင်အရပ်သားတဦးသေဆုံးပြီးလူတချို့ဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရသူဒေသခံတွေကပြောပါတယ်။တနိုင်းဒေသကိုဆန်နဲ့လောင်စာကြီးရိုက်ခါတင်သွင်းမှုဖျက်တောက်ထားတာဟာတာမန်ပြည်သူတွေကထိခိုက်နေနိုင်စေတဲ့အတွက်ဒါကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများစုကတောင်းဆိုနေကြပါတယ်။ဒီအကြောင်းပြည်စုံကိုကိုညာဝင်းအောင်ကတင်ပြမှာပါရှင်။
ဒီအပိုင်းအတွင်းကချင်ပြည်နယ်ဒေသတချို့မှာအစိုးရတပ်တွေနဲ့ KIO KIA ကချင်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေပြီးဒေသခံတွေစစ်ဘေးတင်းချောင်နေရပါတယ်။အထူးသဖြင့်တနိုင်းမြို့ပြင်တဝိုက်အစိုးရတပ်ရဲ့ထိုးစစ်တွေအရှိန်မြင့်လာနေတာပါ။တနိုင်းမြို့နယ်အနောက်ဘက်ဟူကောင်းဒေသက KIA တပ်မှနဲ့တိုင်ရင်း14ထင်းချို့ရာပရင်းမော်တဝိုက်ကိုဒီကနေ့မွန်းလွဲပိုင်းမှာတပ်မတော်ကလေကြောင်းကနေပစ်ကတ်တက်ခိုက်တာကြောင့်ဒေသခံတဦးတေဆုံးပြီး၄ဦးထက်မနည်းဒဏ်ရာအပြင်းထန်ရသွားတယ်လို့ဒီဘွဲအတွင်းထွက်ပြေးနေရတဲ့ဒေသခံကိုဆမ်ဂွန်ကပြောပါတယ်
။အဲဒီဆုံးတဲ့လူရဲ့နာမည်ကလည်းခု28နှစ်နောက်ဒေါ်တင်းနံပေါ်အတက်က90ရာဘက်လက်ပြမှာဖြစ်ရဲ့။အဲနောက်မောင်ဦးသူ28နှစ်ဒီကတော့မှဖြစ်တယ်။ဒါမှမဟုတ်တင်းဆဲမတင်းဆဲကတော့28နှစ်ဒီလိုပြောပြင်။နောက်မှတန်တော့အောင်သူကချမေတဲ့ပဲသူကလည်းနှစ်ဒီလိုတော့မှဖြစ်နေတယ်ညာရတယ်။ဒီမှာဆဲခမ်းတာရှိတော့ဆေးရတဲ့ကျွန်တော်ကိုလည်းကုထားတယ်ရပြီလို့ရှိရင်ကျွန်တော်တနင်္လာဆေးရုံကိုပို့ဖို့အစီအစဉ်ရှိတယ်ခင်ဗျာ
2016အောက်တိုဘာလကနေစတင်ခဲ့တဲ့မြမတမတော်ရဲ့တနင်္လာဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုဟာအခုချိန်မှာအရှိန်မြင့်လာနေတယ်လို့ NLD ပါတီတနင်္လာနယ်ကချင်ပြည်နယ်လွှတ်တော်အမတ်ဦးဇော်ဝင်းက VOA ကိုပြောပါတယ
်အဲတနင်္လာနယ်ဦးကောင်းဒေသဘရင်မော်ပေါ့ရှိတဲ့ဘက်တီတော့ရစ်ခတ်တန်နေကြရတယ်ရရင်တွေဝဲပြီးတော့အတန်တွေတော့ရှားနေရတယ်ကြာဖို့ကတော့အခုနောက်ပိုင်းတော့လည်းပူတော့မြင့်လာတာပေါ့နော်ဒါနဲ့အခုကျွန်တော်တို့ရှိမှစပစ်တာက2016အဲ့မှာ10လပိုင်းကနေကျွန်တော်တို့ဘက်ကစန်နေစီတွေဒိခါတွေဖြတ်တောက်ပြီးတော့စပြီးဖြစ်လာတာအပူဆိုးလာတာက2019 9လပိုင်းမှာအဲ့နောက်ပိုင်းအဲ့လိုပူပူပြီးတော့ဖြစ်လာတယ်ပေါ့
ခူးကောင်းဒေသကိုတမတော်ကဘုံကျဲတိုက်ခိုက်တဲ့မြင်ကွင်းကိုကိုဆန်ငွန်ကပြောပြပါတယ
်ကျွန်တော်ကတော့ခူးကောင်းဒေသမှာရောက်နေပါတမိုင်းတက်မှာဒီမှာတော့မနာရီ35လောက်မှာတစ်ချိန်ကမ္ဘာကြီးငါတကယ်မှတကယ်အခုလည်းလေညာဝင်းနေတယ်ဟိုမှာဘုံလာရှိတယ်ပနတ်နဲ့လာဖြစ်တယ်ဘုံကမကျင်တုံးတင်ကြပြီခင်ဗျာအတန်ကြရတာကအခုလေရင်ကျန်တဲ့ဇီးနဲ့တက်ကြချင်းကြောင့်ငါဝင်းနေတာကိုကဒါခဏလေတော့အစီလန်စာကြဖို့အေးသူရင်နေကြတာပေါ့အခုဒီမှာရှိတဲ့လူကတော့အရှိတူပြင်းတူတပိုင်ပနတ်ရဲ့လူလုံးကြတာပေါ့ဗျာအဲ့လိုမျိုးလူတွေပေါ့
KIO ကချင်လက်နဲ့ကန်တဆူမိုးရပြင်းမော်နဲ့ရှင်မော်တွေကိုထင်းချုံနိုင်ဖို့တမတော်ကကျိုးပန်းတဲ့အနေနဲ့တနိုင်းဒေသကိုရိတ်ခါတင်သွင်းမှုဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်မှတင်ပြခဲ့တဲ့အဆိုအောင်မြင်ပေမဲ့ကချင်ပြည်နယ်အစိုးရကလက်တွေ့အကောင်အထည်ဖော်နိုင်ခြင်းမရှိသေးဘူးလို့ပြည်နယ်လွှတ်တော်မှဦးစော်ဝင်းကပြောပါတယ်
။လွှတ်တော်မှနယ်လုံးဝန်ကြီးပြောင်းဝင်ကြောတာကတော့ကျွန်တော်တနိုင်းဒေသဟူကောင်းဒေသမှာတင်းနေပြီးနေတယ်၊ရွှေတွေပြီးနေတယ်၊တဘောပန်ဝင်ကြီးတွေလည်းပျက်စီးနေတယ်။ဒီကံအေကံဖွဲ့စည်းရလဲသူပဲအခွန်ခါတွေရနေတယ်နိုင်ငံတော်အခွန်မရဘူးဆိုပြီးတော့ဒီစံနဲ့စီနဲ့ရိတ်ခါတွေကို limit နဲ့ပဲယူကင်းပြူတာပေါ့နော်အဲ့လိုပြောတဲ့ခါကျတော့ကျွန်တော်2019တုန်းကပိုင်းမှာကျွန်တော်အရေးကြီးစုတင်ခဲ့တယ်စံနဲ့စီတွေအလုံးအင်မတန်မြင့်ပြီးတော့ဝယ်စားလို့တော့မရအောင်အနေထားဖြစ်သွားတဲ့အတွက်ဒါတွေကိုအရင်တိုင်းကလွတ်လွတ်လပ်လပ်ပဲယူရောင်းစားခွင့်ပြုဖို့ဆိုပြီးတော့ကျွန်တော်ကအရေးကြီးစုတင်ခဲ့တာပါဗျအဲ့မဲ့အရေးကြီးစုလည်းကျွန်တော်ကချင်မြေလွတ်တော်မှာတော့အဆူအောင်တယ်သို့တော့အဲ့အစူအတိုင်းအစူအဖွဲတော့ယနေ့အချိန်ထိကောင်းသေးပေါ်လို့မရသေးဘူး
။လက်ရှိအချိန်တွေအရဆိုရင်တနိုင်းဒေသမှာစစ်ပွဲတွေရော့ကျသွားမဲ့သဘောမရှိပဲအနာဂတ်ငင်းငန်းရေးကိုပါထိခိုက်နေပြီလို့ဦးစော်ဝင်းကသုံးသပ်ပါတယ်
။အချိန်နေထားရဖြစ်သူအများကြီးတော်တော်ဒုက္ခရောက်တယ်။အဲကြောင့်ကျွန်တော်တနိုင်းဒေသမှာဖြစ်နေတဲ့အခင်းကျင်းကကျွန်တော်နေဆိုင်အတွက်လည်းနှောက်ယှက်ဖြစ်နေပြီလို့ပြောလိုပါတယ်
။ဒီအပိုင်းတွေအတွင်းကချင်ပြည်နယ်တနိုင်းဟူကောင်းဒေသဆွန်ဘရာဘွန်နဲ့မန်စီဘက်မှာတိုက်ပွဲတွေဖြစ်နေပြီး2019ဇွန်လနောက်ပိုင်းဖြစ်လာတဲ့တနိုင်းဒေသစစ်ကြောတနိုင်းမြို့ပေါ်မှာစစ်ဘေးတင်းရှောင်နေရသူတွေအခုချိန်ထိအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ